မြန်မာအနာပိုင်းတွေကနေပြီးတော့နိုင်ငံရေးအကျဉ်းသား50ချို့ကိုပြန်လှုပ်ပေးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပြီးတော့ကျန်နိုင်ငံရေးအကျဉ်းသားတွေကိုပါပြန်လှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအချို့ပြန်လွတ်လာတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ရဲ့တုံ့ပြန်မှုတွေကိုတော့ကိုသားညုံဦးကတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မနေ့တုန်းကဒီမြန်မာနိုင်ငံနဲ့အကျဉ်းသားတွေပြန်လွတ်ပြီးတဲ့အထက်မှာနိုင်ငံရေးအကျဉ်းသား59ဦးပါဝင်တယ်လို့သိရပါတယ်။ကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ဖို့အတွက်အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းဒါပထမဆုံးအကြိမ်အထုတ်လိုက်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်ကြပါတယ်။အမေရိကန်ပြည်သူအနေနဲ့ကခုလိုမျိုးလွတ်မြောက်လာတာတွေကိုကြိုဆိုသလိုပဲထပ်လွတ်ပြီးဖို့ကိုလည်းတောင်းဆိုတယ်လို့နိုင်ငံရေးဌာနရဲ့ယာယီလက်ထောက်ပြောခွင့်ရသူ Patrick Van Thrill ကပြောပါတယ
် Quick word about political prisoners just to note that we understand the government of Burma has ordered today the release of over 93 prisoners including about 50 political prisoners so we welcome and encourage the unconditional release of all prisoners
ကျွန်တော်93ယောက်လွတ်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသား50ပါပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးတာကြိုဆိုသလိုကျန်တဲ့အကျဉ်းသားအားလုံးလွတ်ပေးဖို့ကိုလည်းအားပေးတိုက်တွန်းလိုပါတယ
်ဗြိတိန်နိုင်ငံရဲ့ဌာနရဲ့အာရှရေးရာဝန်ကြီးဟူဂိုဆွိုင်းကလည်းအခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေလွတ်လာတာကိုကြိုဆိုလိုက်ပြီးတော့နိုင်ငံရေးအကျဉ်းသားတယောက်စုတယောက်ကျင်းတော်ထဲမှာရှိနေတာကတော့ကိုများနေပြီလို့ပြောပါတယ်ဒါကြောင့်လည်းကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးဖို့နဲ့မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားအကောင့်ထည့်ဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ် EU ဥရောပသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာအရေးယူမှုတွေကိုရုတ်သိမ်းလိုက်ပြီးတဲ့နောက်တနေ့မှာပဲအခုလိုမျိုးနိုင်ငံကျင်းသားတွေလွတ်မြောက်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံပေါ်မှာအရေးယူမှုအတော်များများကိုဆိုင်းငံ့ရပ်ဆိုင်းထားတာပါ။ဒီထက်ပိုပြီးတော့အရေးယူမှုတွေကိုရုတ်သိမ်းနိုင်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့မူဝါဒဆန်းစစ်မှုတွေလုပ်နေတယ်လို့နိုင်ငံရေးဌာနပြောခွင့်ရသူ Patrick Van Thrill ကမနေ့ကဒီပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ
်။ We have taken some measures to authorize the export of US financial services, allow for new US investment, but we have a calibrated policy thatinclude sanctions authorities and leaves them in place as a means to encourage
American ပြည်သူရဲ့ငွေကြေးဆိုင်ရာပိတ်ဆို့ထားမှုတွေနဲ့ American ရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တမစ်ထားတာကိုပြန်ရုပ်ထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲမှုတွေကိုအားပေးတိုက်တွန်းနိုင်ဖို့ပိတ်ဆို့ရည်ရွယ်မှုတွေအပါအဝင် American မူဝါဒတွေကိုပြန်ပြီးတော့ဆန်းစစ်လုပ်ကိုင်နေပါတယ်
။မြန်မာနိုင်ငံထဲမှာတည်တာတဲ့အပြောင်းလဲတွေရှိခဲ့တဲ့အပြင်နောက်ထပ်အပြောင်းလဲတွေပိုဖြစ်လာစေဖို့အတွက်အားပေးတိုက်တွန်းမှုအနေနဲ့EU ဥရောပသမဂ္ဂအနေနဲ့ကဒီမြန်မာနိုင်ငံပေါ်မှာအရေးယူမှုတွေကိုပြန်ရုပ်သိမ်းလိုက်တာလို့ဆိုပါရယ်အခုလိုမျိုးဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အပြုသဘောအားရစရာတွေတွေ့နေရတဲ့ဆိုပေမဲ့လူနည်းစုလူမျိုးစုတွေပေါ်မှာအကြမ်းဖက်မှုတွေပါဝင်အခြားလူခွင့်ရေးအခြေအနေအရစိုးရိမ်စရာတွေတော့ကျန်နေသေးတယ်ဆိုပြီးတော့ American ပြည်ထောင်စုရော Britain ကပါထောက်ပြပြောဆိုမှုတွေရှိပါရယ်အခုလိုမျိုးဒီအရေးယူမှုတွေကိုရုပ်သိမ်းခြင်းအဖြစ်မြန်မာအစိုးရနဲ့ပို့ပြီးတော့ထဲထဲဝင်ဝင်ဆက်ဆံနိုင်ပြီးတော့မြန်မာနိုင်ငံထဲမှာကျန်နေတဲ့စိန်ခေါ်မှုတွေပို့ပြီးတော့ဖြေရှင်းနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းလဲဗြိတိန်ဝန်ကြီးဟူဂိုဆွိုင်းကပြောဆိုခဲ့ပါတယ်ခင်ဗျာ